ပြည်ထောင်နိုင်ငံသားကဘာလက်ခီးတဲ့နှုတ်ကိုထိုင်းနိုင်ငံကော့တောင်ကျွန်းခေါ်လက်ကျွန်းအပန်းဖြစ်ကျွန်းမှာတက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တည်တံ့ချခံထားရတဲ့မြန်မာနိုင်ငံသားနှုတ်ရဲ့အမှုကိုထိုင်းနိုင်ငံရဲ့တရားဥပဒေတိုင်းဆက်ပြီးအယူခံဝင်နိုင်ဖို့အတွက်ထိုင်းနိုင်ငံရှင်းနေများကောင်စီနဲ့ဘန်ကောက်မြို့ကမြန်မာတန်အမတ်ပါဝင်လက်ကျွန်းလူသက်မှုတွေလိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာတန်ရုံအထူးကော်မတီတို့တွေ့ဆုံခဲ့ပြီးတော့တက်တဲ့အထောက်အထားချက်လက်ဆုဆောင်ဖို့ဆောင်ရွက်ပြင်ဆင်နေပါပြီ။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဒီပြည်နိုင်ငံသားကဘာလက်ခီးသွားနှစ်ဦးကိုထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းမှာတက်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့တည်တံ့ချမှတ်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးနဲ့ပတ်သက်လို့လက်ကျောင်းမှုအတွက်ဖွဲ့စည်းထားတဲ့မြန်မာတန်ရုံအထူးကော်မတီဝင်တွေနဲ့ထိုင်းရှင်းနေများကောင်စီတို့တိုင်ပင်ဆွေးနွေးမှုလုပ်ခဲ့ပြီးမှာတော့မြန်မာတန်မတ်ဦးဝင်းမောင်ကထိုင်းနိုင်ငံရဲ့တရားဥပဒေတိုင်းဆက်ပြီးတော့အယူခံဝင်သွားမယ်ဆိုပြီးပြောဆိုသွားပါတယ်။
ထိုင်းနိုင်ငံအစိုးရနဲ့ထိုင်းရဲ့ထိုင်းနိုင်ငံရဲ့ဥပဒေအရကျွန်တော်တို့ထိုင်းဝန်ကြီးချုပ်ကိုယ်တိုင်အယူခံဝင်နိုင်ကြောင်းလက်ခံပေးတဲ့အတွက်ကျွန်တော်တို့ဆက်ပြီးအယူခံဝင်ပြီးတော့ကျွန်တော်တို့ဒီကလေးတွေရဲ့ပျော်လေးချက်ကိုဆက်လက်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်
။ထိုင်းရှင်းနေများကောင်စီဟာရှင်းနေ71ဥပအဖွဲ့နဲ့မြန်မာလူငယ်နှစ်ဦးရဲ့အမှုကိုအခမဲ့ရှေ့နေလိုက်ပေးခဲ့ပြီးတရားမျှတစွာစီရင်နိုင်ဖို့အတွက်ဥပဒေကြောင်းအရအကူအညီပေးနေကြတာပါသူတို့အနေနဲ့ခိုင်မာတဲ့တပ်တွေအထောက်အထားတွေလုံလောက်စွာမရခဲ့တာကြောင့်ဒီအမှုကိုလိုက်ပါဆောင်ရွက်တဲ့အခါမှာလိုအပ်ချက်တွေလည်းရှိနေခဲ့တယ်လို့ဆိုပါတယ်ဒီကနေ့မှာတော့ထိုင်းရှေ့နေများကောင်စီကမြန်မာတန်အမတ်နဲ့လက်ကျွန်းအတွက်ဖွဲ့စည်းထားတဲ့မြန်မာတန်ရုံအထူးကော်မတီတို့နဲ့တွေ့ဆုံပြီးမြန်မာလူငယ်နှစ်ဦးအတွက်အယူခံဆက်တင်နိုင်ဖို့အတွက်ဥပဒေကြောင်းအရတက်လက်လုံဆောင်နိုင်မဲ့အချက်တွေကိုဆွေးနွေးပြောဆိုခဲ့တဲ့ဆိုပြီးတန်ရုံအထူးကော်မတီခေါင်းဆောင်ဖြစ်တဲ့ဦးကျော်တောင်းကပြောပါတယ်
။ရှင်းနေတော့ကောင်ကြီးအောက်ခွန်ထားက DJ ဦးတွန်းခရစ်ပေါ့နော်။သူကပြောတာအချက်30ပြောတယ်။ဟောအယူခံကိစ္စမှာတဲ့အမှုပေါ်စားနေဆုံးပြပြန်ပြီးတော့ကြီးကြီးပြေဖို့တောင်းဆိုနေနိုင်ကြစိတ်ကရှိတယ်တဲ့။အဲ့ဒါတွေရတဲ့ပါလိဆိုတော့နံပါတ်1စက်ပြေခံတဲ့လွှဲမတယ်။အဲ့မဲ့တက်တဲ့လွှဲမတယ်ဆိုပြီးတော့ကျွန်တော်တို့ဖက်ကဒီတရခံဖက်ကရှင်းပြနိုင်တဲ့အချက်လက်ရှိလို့ရှိရင်ပြကြလို့ရတယ်တဲ့နံပါတ်1တစ်ချက်ကတော့ပြည်စည်းတက်တဲ့ဟာတို့အပါရင်ဖြစ်နေတယ်ရှင်းမှန်မဟုတ်ဘူးနောက်ပြီးတော့ပြကြတဲ့အချက်လက်တွေအရအပါရင်တွေဖြစ်နေတယ်ဆိုလို့ရှိရင်ပဲပြန်ပြီးတော့မှအမှုကိုဆက်လို့ပြန်ပြီးတော့ပြည့်စည်လို့ရပါတယ်နံပါတ်3ချက်ကဟိုထပ်ပြီးတော့ပြင်ပြနိုင်တဲ့တက်ဖြေတွေပြည့်စည်တွေပြည့်တဲ့အတိုင်းသက်ရှိတက်တွေရှိခဲ့လို့ရှိရင်ဒီအချက်3ချက်ဖြေကတစ်ချက်ချင်းကိုဘကထောက်ပြနေကြပြောနေကြရှိလို့ဒီမှုကိုပြန်ကြားနေဆုံးသိပြန်ပြီးဒီချက်ခွင့်ပြန်လို့ရပါတယ်တဲ့ဒီချက်၃ချက်တည်းမှာတစ်ခုခုတော့လည်းကောင်းအချက်တစ်ချက်တော့လည်းကောင်းအချက်၃ချက်တော့လည်းကောင်းတစ်ခုခုရှိခဲ့လို့ရှိရင်တဲ့မိသားစုဝင်တဦးကပြန်နေပြီးတော့ဒီကိစ္စကိုပုံပြန်နေဒီသိပြီးဆိုအတွက်တောင်းဆိုလို့ရပါတယ်တဲ့
ရန်ကုန်ပါဝင်နေဆက်မြို့တွေမှာတော့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုပြန်လွတ်ပေးဖို့နဲ့တရားမျှတမှုကိုတောင်းဆိုတဲ့စိုင်းဘုတ်တွေကိုကင်ဆောင်ပြီးဆန္ဒပြပွဲတွေကဖြစ်နေသေးပါဆန္ဒပြသူတွေဟာထိုင်းနိုင်ငံရဲ့တရားစီရင်ရေးကိုလည်းဝေဖန်ကြတာတွေလည်းရှိနေပါတယ်ဒီအတွက်ထိုင်းရှိတဲ့များကောင်စီကထိုင်းနိုင်ငံရဲ့တရားစီရင်ဘဏ်တိုင်းတက်မှတ်မှန်ကန်တာကိုပြသဖို့အတွက်ဒီအမှုနဲ့ပတ်သက်လို့ခိုင်မာတဲ့တက်တဲ့အထောက်အထားတွေပေးဖို့တောင်းဆိုခဲ့တယ်ဆိုပြီးဥကြောတောင်းကဆက်ပြောပြပါတယ
်ငါတို့တိုင်းပြည်ရဲ့တရားစီရင်ဘဏ်တိုင်းဘလောက်တက်မှတ်မှန်ကန်လဲဆိုတော့ပြရှင်တယ်ကျွန်တော်နေလို့တွေဒီကနေပြီးတော့ဒီလိုခိုင်မာစွာကြတဲ့ဒီရတဲ့တက်တွေရှဲတဲ့တွေဆွဲတာတွေမျိုးလုံးကတော့ပြောရင်းနဲ့တဲ့အများဆုံးမတို့အကူကြီးပေးပါလို့မေတ္တာရခံပါတယ်တဲ့
ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းမှာတော့တက်တွေထပ်ပေးနိုင်ခဲ့တဲ့သူတွေရဲ့နေထိုင်ရေးအလုပ်ကိုင်နဲ့လုံခြုံရေးကိစ္စတွေကိုမြန်မာတန်ရုံးနဲ့လက်ကျွန်းထူးကော်မတီတို့ကတာဝန်ယူပေးနိုင်တာတွေမရှိခဲ့တဲ့အတွက်လက်ကျွန်းပေါ်မှာအလုပ်လုပ်ကြတဲ့မြန်မာနိုင်ငံသားတက်တွေတွေရသင့်သလောက်မရရှိခဲ့ဘူးဆိုပြီးဥကြောတောင်းကဆိုပါတယ်ဒီကနေ့မှာတော့ရန်ကုန်ပါဝင်ထိုင်းမြန်မာနယ်စပ်မြို့တွေဖြစ်တဲ့မြောက်ရီမြို့နဲ့ဖျားတော်စုမြို့တွေမှာတော့ဆန္ဒပြမှုတွေဆက်လက်ဖြစ်ပေါ်နေပါတယ်ရှင်